မေရိကန်ပြည်ထောင်စုမှာသတိသားဖြစ်ချခွင့်တရားဝင်ခွင့်ပြုထားတာကိုတရားရုံးချုပ်ကတောက်ကြနေမှာပဲပြည့်ဖြတ်လိုက်ပါတယ်။နှစ်ပေါင်း50လောက်တရားဝင်ခွင့်ပြုထားတာကိုဖျက်သိမ်းလိုက်တဲ့အတွက်ဆက်ခွင့်ပြုတဲ့မသူပြုတဲ့ကိုသက်ဆိုင်ရာပြည်နယ်တွေကဆုံးဖြတ်ရတော့မှာဖြစ်ပါတယ်။သမရဂျိုးဘိုင်ဒန်ကတော့တရားရုံးချုပ်ဆုံးဖြတ်ချက်ကိုရှုတ်ချလိုက်ပါတယ်
။ Today is a it's not hyperbole to suggest a very solemn moment.
တရားရုံးချုပ်အတွက်ရောတိုင်းပြည်အတွက်ပါဝမ်းနည်းစရာနေ့တစ်နေ့ဖြစ်ပါတယ်လို့သမရကအင်ဗီရောမှာတောက်ကြနေကပြောဆိုလိုက်တာပါတချိန်ထဲမှာပဲတရားရုံးချုပ်ဆုံးဖြတ်ချက်ကိုကန့်ကွက်ဆန္ဒပြသူတွေအနေနဲ့ငြင်းငြင်းငြင်းငြင်းတုံ့ပြန်ကြဖို့ကိုလည်းသမရကတိုက်တွန်းပါတယ်အမေရိကန်ရှိနေချုပ်ဂါလန်ကလည်းတရားရုံးချုပ်ဆုံးဖြတ်ချက်အပေါ်တရားရေးဌာနကအပြင်းထန်ကန့်ကွက်ကြောင်းကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါသမရဟောင်းဒိုနယ်ထရမ့်ကတော့တရားရုံးချုပ်ဆုံးဖြတ်ချက်ကိုကြိုဆိုလိုက်ပြီးသူ့လက်ထက်မှာခံအားခဲ့တဲ့တရားသူကြီးတွေရဲ့ထောက်ခံမှုနဲ့ဆုံးဖြတ်ခဲ့တဲ့အပေါ်မှာလည်းအောင်မြင်မှုအဖြစ်ပြောဆိုပါတယ်။တတိသားဖြတ်ချက်ခွင့်ကိုပယ်ဖြတ်ဖို့သဘောထားပေးခဲ့တဲ့တရားရုံးချုပ်တရားသူကြီးတွေကတူဦးဖြစ်တဲ့ဆမ်မြူအယ်ကတော့ဖွဲ့စည်းပုံအခြေခံဥပဒေမှာတတိသားဖြတ်ချက်ခွင့်နဲ့ပတ်သက်လို့ဖော်ပြထားတာမရှိသလိုဖွဲ့စည်းပုံနဲ့အညီအကာအကွယ်ပေးရမယ်အခွင့်အရေးထဲမှာလည်းမပါဘူးလို့သူကပြောပါတယ်။တရေသားဖြတ်ချခွင့်သူတေသနာလေးလာနေတဲ့ Good Matter ဌာနကတော့တရားရုံးချုပ်ဆုံးဖြတ်ချက်ကြောင့်အမေရိကန်ပြည်နယ်26ခုမှာတရေသားဖြတ်ချခွင့်ကိုတားမြစ်နိုင်ကြောင်းပြောဆိုပါတယ်ခင်ဗျာ။